ရုရှားနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုယာယီရောက်လာတဲ့လူတွေအတွက်ဗီဇာထုတ်ပေးမှုကိုအမေရိကန်ကရဆိုင်ထားပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်နှောင့်ယှက်ခဲ့တဲ့အတွက်အမေရိကန်ဘက်ကတင်ခအရေးယူခဲ့ပြီးနောက်ရုရှားကအမေရိကန်သင်္ဘောဝန်ထမ်းတွေကိုရှော့ချခဲ့တဲ့အကျိုးဆက်ဖြစ်ပါတယ်အခုလိုအမေရိကန်ဗီဇာထုတ်ပေးမှုကိုယာယီဆိုင်ထားလိုက်တဲ့အပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာလည်လာနေတယ်လို့ရုရှားကပြောပါတယ်အမေရိကန်နဲ့ရုရှားနိုင်ငံကြားစင်တမန်ဆက်ဆံရေးပိုဆိုးလာနေတဲ့အကြောင်း VOA သတင်းတော်ဒန်နီယယ်ရှော့ရဲ့သတင်းကိုမှတ်စုများမှဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
။ရုရှားနိုင်ငံကနေအမေရိကန်ကိုယာယီလာရောက်ကြမယ်သူတွေအတွက်ပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုကိုဒီကနေ့ဩဂတ်လ23ရက်ပုဒ်ဟူးနေ့ကစပြီးစက်တင်ဘာ1ရက်နေ့အထိရပ်နားထားမယ်လို့မော်စကိုအမေရိကန်တန်ယုံကထုတ်ပြန်ခဲ့ပါတယ်။ရုရှားအစိုးရကအမေရိကန်တန်ယုံဝန်ထမ်းအရေးအတွက်ယာနဲ့ချီကိုကန့်တက်ခဲ့မှုကြောင့်ဖြစ်တယ်လို့တန်ယုံဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။စက်တင်ဘာ1ရက်မှာဗီဇာပြန်ထုတ်ပေးတဲ့အခါမော်စကိုမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကနေပဲထုတ်ပေးတော့မှာဖြစ်ပါတယ်။တန်ယုံဝန်ထမ်းအရေးအတွက်ပြန်မတိုးမချင်းစိန့်ပီတာစဘတ်ဗလာဒီဗော့စတော့ခ်နဲ့ရာကတာရင်ဘတ်မြို့တွေမှာရှိတဲ့ကောင်ဆယ်ရုံးတွေကနေဗီဇာထုတ်ပေးမှုကိုရပ်ဆိုင်ထားမှာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်ကိုယာယီလာရောက်နိုင်ဖို့ပြည်ဝင်ခွင့်ဗီဇာလျှောက်ထားသူတွေကိုလူတွေ့နည်းမျှန်းဖို့ပေးထားတဲ့ရက်ချင်းအလုံးကိုလည်းဖြတ်သိမ်းလိုက်တယ်လို့အမေရိကန်တန်ယုံကကြေညာထားပါတယ်။အခုလိုကြေညာခဲ့တဲ့အပေါ်ရုရှားပြည်သူတွေကမကြေမနက်ဖြစ်နေကြပါတယ်
I am very negative about it. One of my friends was supposed to have an interview in Yekaterinburg.
ပြည်ထောင်စုတရားကအမေရိကန်ဗီဇာအင်တာဗျူးဝင်ဖို့အတွက်ယာကတာရင်ဘတ်မြို့ကကောင်ဆယ်ရုံးမှာရက်ချင်းရထားပြီးသားဖြစ်ပေမဲ့အခုတော့ဗီဇာဘယ်ရတော့မလဲလို့မကြေမနက်နဲ့ပြောသွားတာပါအမေရိကန်ကိုအလဲသွားမဲ့သူတွေအလုပ်ကိစ္စလာမဲ့သူတွေပညာရေးကိစ္စအတွက်လာမဲ့သူအားလုံးအမေရိကန်ဗီဇာယာယီပိတ်ပင်ခံရတဲ့အတွက်ရုရှားပြည်သူတွေဒေါသထွက်နေကြတာပ
ါ It is very silly. I think it's so silly. Why should the people suffer because of something?
No, အတိတ်ကမရှိပါဘူး။ပြဿနာကအစိုးရအချင်းချင်းဖြစ်နေတာလေ။ဘာကြောင့်မလို့ဒီပြည်သူတွေပေါ်မှာလာပြီးတော့ထိခိုက်စရာလို့လဲရှင
့်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်ရောက်နှောက်ယှက်ခဲ့တဲ့အတွက်ပြီးခဲ့တဲ့ဇူလိုင်လကပဲအမေရိကန်လွှတ်တော်ကရုရှားအပေါ်အရေးယူဒဏ်ခတ်မှုစစ်တွေချမှတ်ခဲ့ပါတယ်။အဲဒီနောက်စက်တင်ဘာလ1ရက်နေ့ကစလို့အမေရိကန်တန်ယုံလက်အောက်ကလုပ်ငန်းတွေအားလုံးရဲ့ဝန်ထမ်း60ရာခိုင်နှုန်းလောက်ဖြစ်တဲ့955ရာကိုရှော့ချရမယ်လို့သမ္မတဗလာဒီမီယာပူတင်ကအမိန့်ထုတ်လိုက်ပါတယ်။အဲဒါကြောင့်တန်ယုံဝန်ထမ်းတွေမလုံလောက်တော့တဲ့အတွက်ဗီဇာထုတ်ပေးတဲ့လုပ်ငန်းတွေထိခိုက်ရတာဖြစ်တယ်လို့အမေရိကန်တန်ယုံကပြောပါတယ်။ရုရှားအစိုးရရဲ့အရေးယူဆောင်ရွက်မှုအပေါ်ရုရှားပြည်သူတွေကြားမှာမကျေနပ်အောင်လုပ်တဲ့လုပ်ရဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကဆိုပြီးဘလို့တုံ့ပြန်မယ်ဆိုတာစဉ်းစားနေတယ်လို့ပြောပါတယ
် As for our response like I already said it is necessary to thoroughly study the decisions announced by the American side today
အမေရိကန်ဘက်ကကြေညာတာကိုသေချာချာလေ့လာပြီးမှကျွန်တော်တို့ဘလို့တုံ့ပြန်မယ်ဆိုတာစဉ်းစားပါမယ်ကျွန်တော်ပြောနိုင်တာတခုကတော့အမေရိကန်ပြည်သူတွေထိခိုက်မဲ့ကိစ္စမျိုးကျွန်တော်တို့လုပ်မှာမဟုတ်ပါဘူး
။အမေရိကန်မှာ2016နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်တည်းကရုရှားကိုဝင်ရောက်ဆွတ်ဖက်နေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်အမေရိကန်နဲ့ရုရှားအစိုးရကြားမှာတက်တမန်ဆက်ဆံရေးထိခိုက်နေခဲ့တာပါ။သမ္မတဟောင်းဘရက်အိုဘားမားလက်ထက်2016ဒီဇင်ဘာလမှာပဲဝါရှင်တန်မြို့တော်ရုရှားတန်ယုံကတပ်အမှုရန်35ရာကိုနိုင်ငံတွေကနေနှင်ထုတ်ခဲ့ပါတယ်။ရုရှားရုပ်ဘက်ကတော့အမေရိကန်ရွေးကောက်ပွဲကိုနှောက်ယှက်ခဲ့ခြင်းမရှိဘူးလို့ညင်းဆိုနေပါတယ်။ဒါပေမဲ့ရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရအောင်ရုရှားရုပ်ဘက်ကထရမ့်ရွေးကောက်ပွဲစီရင်လှုပ်ရှားသူတွေနဲ့ပူးပေါင်းကြံစည်ခဲ့သလားဆိုတာအမေရိကန်မှာစုံစမ်းစစ်ဆေးမှုတွေလုပ်နေစေဖြစ်ပါတယ်။ရုရှားနဲ့အမေရိကန်ကြားတန်တမာဆက်ဆံရေးကလည်းပိုပြီးယိုယွင်းလာနေပုံရပါတယ်။ရုရှားမှာရှိတဲ့အမေရိကန်တန်ရုံးအမှုရမ်းတွေကိုရုရှားအစိုးရကကန့်တက်ခဲ့တဲ့အတွက်ဒေသခံဝန်ထမ်းယာနဲ့ချီအလုပ်ပြုကြလိမ့်မယ်လို့ခန့်မှန်းရပါတယ်ရှင်။